ရုရှားတပ်တွေဝင်တိုက်နေတဲ့ယူကရိန်းအရှေ့ဘက်ကလူဟန်စ်ဒေသကနေအချိန်မနှောင်းခင်ဒေလိုရာကိုထွက်သွားကြဖို့ဒေသခံအများရှိပန်ချနေချိန်မှာပဲရုရှားတပ်တွေကတနင်္လာနေ့မှာအဲ့ဒီဒေသကစာတင်ကြောင်းတကြောင်းနဲ့လူနေအဆောက်အဦတွေကိုပစ်ခတ်တိုက်ခိုက်ခဲ့ပါတယ်။ Severodonetsk ကလူနေတိုက်ခန်းတွေသုံးခုမိလောင်ပျက်စီးခဲ့ရတယ်လို့အဲ့ဒီကတက်ကြီးကြီးရနှစ်ခုမှာနေထိုင်သူတွေကိုတော့ဘေးလွတ်ရာကျထုတ်နိုင်ခဲ့ကြောင်းနဲ့တိုက်ဆုံးထိခိုက်မှုတော့မရှိခဲ့ဘူးလို့လူဟန့်စ်အုပ်ချုပ်ရေးမှူးဆာဟီရှေဇွေးကပြောပါတယ်။ယူကရိန်းတောင်ပိုင်းကဒနီပရိုမြို့အုပ်ချုပ်ရေးမှူးကလည်းရုရှားတပ်တွေဟာသူတို့ဒေတာတလောပြစ်မှတ်ထားတိုက်ခိုက်နေကြောင်းနဲ့တဦးတံရရခဲ့တယ်လို့ပြောပါတယ်။ဒေတာကန်တွေဘေးလွတ်ရာရှောင်ပြေးနိုင်တဲ့လမ်းကြောင်းအတွက်ကိုယူကရိန်းအစိုးရအရာရှိတွေနဲ့ရထားပို့ဆောင်ရေးဌာနကနေကြေညာခဲ့ပါတယ်။ဒါပေမဲ့အရှေ့ပိုင်းကခရမာတော့စ်ဘူတာမှာတောက်တံတွေကလူ52ဦးတေဆုံးခဲ့ရတယ်။ရုရှားရဲ့မစန်းလုံးပြစ်ခတ်တိုက်ခတ်မှုကြောင့်တချို့ကဒီလိုရထားလမ်းကြောင်းကနေထွက်ပြေးဖို့အတွက်ကြောက်နေကြတာပါ။ယူကရိန်းမြောက်ပိုင်းမှာရှိတဲ့မြို့တော်ကီယက်ကိုရောက်လာတဲ့ဗရိတန်ဝန်ကြီးချုပ်ဘော့စ်ဂျွန်ဆန်နဲ့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီတို့ဟာရုရှားရဲ့ဆုတ်ခွာသွားတဲ့နေရာတွေကိုစနေနေ့ကလက်တယ်ကြည့်ရှုခဲ့ကြပါတယ်။ယူကရိန်းသမ္မတနဲ့တွေ့ဆုံပြောကြားပြီးမှတော့ဗရိတန်ဝန်ကြီးချုပ်ကယူကရိန်းအတွက်စစ်လက်နက်ပစ္စည်းအကူအညီတွေကိုထပ်တိုးပေးကြတာဖြစ်ပါတယ်။